ဆရာစီသူအောင်မြတ်ဗျာဒီဥွှေမန်းကဘူလောင်းတင်တဲ့ MSN 17ကျောင်းဆင်းပွဲမြေတားမွန်ဆိုပြီးတော့ Facebook မှာရေးသားချက်ကိုတမရောကဒါဟာလက်ရှိတမရောအရာရှိတွေနဲ့အငိမ့်စားအရာရှိတွေအားလုံးအတွက်သွေးကွဲစီတယ်ဆိုပြီးတော့ညင်ညာချက်ထုတ်ပြီးတော့မနေ့ကကန့်ကွက်ပါတယ်အဲဒီချက်ကစစ်တပ်အရာရှိကြီးတွေနဲ့အရာရှိဟောင်းတွေကြားကျွန်တော်တို့သိမိသလောက်ဘယ်တော့မှမရှိခဲ့ဘူးတဲ့သဘောထားကွဲလွဲမှုကိုဖော်ပြနေရပါဗျာဒီကိစ္စနောက်ွယ်မှာလက်ရှိတက်တဲ့အဲဥွှေမန်းအကြာနောက်ဥွှေမန်းနဲ့ဦးသိန်းစိန်ထောက်ခံတဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီအကြာဘယ်လိုအဓိပ္ပာယ်ရှိနေပါလဲဗျအ
ဲဒီဥစ္စာကအခုမှလက်တလောဟိုပေါ်ပေါက်လာတဲ့ကိစ္စမဟုတ်ပါဘူးအဲပြီးခဲ့တဲ့အဲ၄နှစ်တာ၅နှစ်တာကာလကိုပြန်ကြည့်လိုက်ရင်အဲသူကဥွှေမန်းကသူကအရင်စစ်အစိုးရအဖွဲ့မှနံပါတ်3ကောင်းဆောင်ဖြစ်ပေမဲ့ဗိုလ်ချုပ်မြူကြီးပန်းရွှေကသူ့ကိုတတော်ဥက္ကဋ္ဌတာဝန်ပဲဟိုပေးသွားခဲ့တယ်နိုင်ငံတော်သမ္မတအနေနဲ့ဦးသိန်းစိန်ကိုပေးသွားခဲ့တယ်အဲနောက်ဒီအားလုံးပြည်ပြည်ဖြစ်တဲ့အချိန်မှာသူကလွှတ်တော်ဥက္ကဋ္ဌဖြစ်တဲ့အချိန်မှာအဲသမ္မတဖြစ်ချင်တယ်အဲဆိုတဲ့သဘောကိုပြောပြီးတော့မှကြိုးစားတာတွေလည်းသူလုပ်တယ်လုပ်တဲ့အခါကျတော့တကယ်တော့ဒီသူသမ္မတဖြစ်အောင်လုပ်မယ်ဆိုရင်ဒီခံပြိုးပါတဲမှာသူဩဇာအာဏာရှိပြီးရှိရမယ်နောက်တစ်ခုကအဲဖွဲ့စည်းပုံထဲမှာဒီတပ်မတော်ကလာတဲ့စစ်ကောင်းဆောင်တွေသမ္မတဖြစ်အောင်ဖန်တီးထားတဲ့အချက်တွေကိုသူပြည့်ပြည့်မှဖြစ်မယ်ဆိုပြီးတော့မှသူသမ္မတဖြစ်ရတဲ့အဲ့ဒါတွေကိုသူအကြီးကျယ်ကြိုးစားခဲ့တယ်အဲ့လိုကြိုးစားခဲ့တဲ့အခြေအနေဟာဒီခံပြိုးပါတီထဲမှာဟိုအကွဲပြဲသဘောမျိုးကိုင်းကနသဘောမျိုးဖြစ်ပေါ်စီသလိုမျိုးဒီအရင်စစ်အာဏာရှင်တွေချသွားပေးတဲ့စစ်ကောင်းဆောင်တွေဆိုတာဟာဒီခံပြိုးပါတီကိုအသုံးပြုပြီးတော့မှအဲသမရဝန်ကြီးဖြစ်မယ်ဘာညာဆိုတဲ့ဟာတွေအကုန်လုံးကိုကြီးပြင်းထားတဲ့ဟာတွေကိုပြက်ပြယ်စီသလိုဖြစ်တာပေါ့အဲ့ဒီကနေစပြီးသူဟာဦးသိန်းအုပ်စုနဲ့တမရောတာညဉ့်ညင်ချင်းကိုသူခံရတယ်ပြီးတော့မှနှစ်ဖက်သူတို့အပြန်အလှန်တိုက်ခိုက်တဲ့ဟာလည်းပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်အဲ့ဒီကနေစခဲ့တာပါ။အဲကြောင့်မလို့သူလှုပ်ရှားမှုတိုင်းကိုအခုဆိုရင်တော့သူအဲ့ဒါတွေပြောလိုက်တဲ့အခါကျတော့ဒါကလည်းတမရိုကိုဒီလိုမျိုးလာပြီးတော့ဟိုသွေးလို့စမ်းနေဆိုတဲ့သဘောမျိုးဖြစ်တယ်ဆိုပြီးတော့မှသူကြီးညာချက်ထုတ်တာပါ။ဒါကတော့အခုမှလုတာမဟုတ်ပေါ့။တောက်လျှောက်လုတ်ခဲ့တာပ
ါ။ဒါပေမဲ့တက်ကဟိုတရားဝင်စာထုတ်ပြီးတော့သတိပေးရဲ့ပုံစံမျိုးလုတ်တာကဒါကျွန်တော်ထင်တယ်ပထမဆုံးလားလို
့။မှန်ပါတယ်မှန်ပါတယ်။တက်ကလုတ်တာကပထမဆုံးချိန်မှာ
။နောက်တစ်ခုကဥရှင်မန်းရဲ့ဒီမြေတာမွန်စာမှာဒေါ ን ဆန်းစုကြည်အစိုးရနဲ့တက်မရော်သားတွေပူးပေါင်းဆောင်ရွက်ကြဖို့လည်းသူကတိုက်တွန်းထားတယ်။အဲတက်ကကြီးညာချက်ထွက်လာပြီးဒေါ ን ဆန်းစုကြည်နဲ့တက်ဆက်ဆံရေးအကြဘယ်အတိုင်းထားအထိကျွန်တော်ကြည့်ရိုက်နိုင်လေဗျ။
အဲဒီဥစ္စာကတော့ငကိုတဲကမှပေါ့နော်ဟိုတက်မတော်နဲ့ဒီ NL ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရဲ့ဆက်ဆံရေးကလက်တလောမကောင်းပါဘူးမကောင်းဘူးဆိုတာကအခုမှမကောင်းတာတော့မဟုတ်ဘူးအစကတည်းကနေအဲ့ဒီကျွန်တော်ကတော့ပြောသလိုပဲအဖြစ်ဖြစ်တည်လာတဲ့ကိစ္စပါလွတ်တော်ထဲမှာဟိုပြန်ပြီးတော့ကြည့်လိုက်ဆိုရင်တရားဥရှင်မန်းသူနာယကအဖြစ်ဆောင်ရွက်နေတယ်လွတ်တော်ဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့အချိန်မှာဒီတက်မတော်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေဒီခံမျိုးပါတီကသမ္မတဦးသိန်းစိန်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေအတော်များများမှာဒေါ်စန်းစုကြည်နဲ့သူလူနည်းနည်းပေါ့နော်ရှေ့ပိုင်းကာလတွေမှာအကုန်လုံးကဒါတယောက်ရှင်မန်းနဲ့ပူပေါင်းပြီးတော့မှထောက်ခံတဲ့သဘောကြီးကတောက်လျှောက်ဖြစ်ပေါ်ခဲ့တယ်။အဲ့ဒီကလေးကဆက်ဆံရေးကောင်းခဲ့တာမဟုတ်ဘူး။ပြီးတော့မှနောက်ရွေးကောက်ပွဲကာလအဲရွေးကောက်ပွဲလည်းပြီးသွားတဲ့အခါကျတော့နှစ်ဖက်တွေ့ဆုံမှုတွေရှိတယ်ဒေါ်စန်းစုကြည်နဲ့တပ်မတော်ကာကွယ်ဦးစီးချုပ်နဲ့ဒီမှာလည်းနှစ်ဖက်ပြောတာဆိုတာတွေဟိုတောက်ဆိုတာတွေအဆင်မပြေဘူး။အဲ့ဒီမှာဆိုရင်ဒေါ်စန်းစုကြည်သမ္မတဖြစ်ရေးအတွက်တောက်ဆိုတာတွေရှိတယ်။တပ်မတော်ဘက်ကလည်းအရေးကြီးတယ်လို့သူတို့သတ်မှတ်တဲ့ရန်ကုန်ရှမ်းနောက်ပြီးတော့ရခိုင်အချင်းပြီနေအဲ့ဒီအတွက်ဝင်ကြုံနေရာတွေတောင်းတာတွေကိုလည်းဒေါ်စုဘကမပေးဘူးအဲ့ဒီတော့ပြောမယ်ဆိုရင်အဲ့ဒီမှာလည်းအဆင်မပြေဖြစ်တယ်အဲ့ပြီးတော့မှအစိုးရအာဏာလွှဲပြောင်းပြီးချင်းမှာပဲဒါဧပြီတရနေ့ကစပြီးတော့မှလွတ်တော်ထဲမှာဒေါ်စန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံလုပ်မယ်ဆိုတော့ခုနကဥပဒေတင်တဲ့ခါကျတော့လည်းတပ်မတော်သားတွေနဲ့အကြီးအကျယ်သဘောထားကွဲလဲတာတွေရှိတယ်ဆိုတော့ပြောရမယ်ဆိုရင်တော့လက်တလောကာလမှာရောအရှိမဖြစ်ခဲ့တာရောဒေါ်စန်းစုကြည် NLD နဲ့တပ်မတော်ဘက်ကဟိုသဘောထားတော်တော်လေးကိုကိုယ်ကိုယ်ပြပြဖြစ်နေတဲ့အနေအထားတွေ့ရတယ်ဒါကြောင့်မို့လို့ဒီကိစ္စတွေထပ်ပြီးတော့ဖြစ်တယ်ဆိုရင်တော့ပို့ပြီးတော့သဘောထားကွဲပြားမဲ့အနေအထားတွေတော့ပေါ်လာတာပေါ့
ဒီလိုသဘောထားကွဲမှုတွေရှိနေတာကြားမှာပေါ့နော်ဥွှေမန်းရဲ့အခန့်ကဏ္ဍဘယ်နေရာမှာရှိလဲသူကဟိုရင်ကြားစေပြနိုင်တဲ့အနေအထားလားဒါမှမဟုတ်ရင်သူကပို့ပြီးတော့ဝေးသွားစေသလားဒါခင်ဗျားတို့ပြည်တွင်းစာနယ်ဇင်းတွေနေဘယ်လိုသုံးသပ်ကြလဲဗျအ
ဲသူလုတ်တဲ့အလုတ်ဒီမှန်သမျှကတော့အခုလောဆယ်မှာတော့ဟိုဝေးသွားစေတဲ့အနေအထားလိုမျိုးပဲဟိုတွေ့နေရတယ်ဟိုနီးလာဖို့တော့ဟိုသိတော့မတွေ့ရဘူးဘာဖြစ်လို့လဲဆိုတဲ့ခါကျတော့အဲဒေါ်စန်းစုကြည်ကသူ့ကိုဟိုနောက်ပိုင်းမှာပေါ့အကာအကွယ်ပေးထားတဲ့သဘောတွေလည်းတွေ့ရတယ်။အဲသူလွတ်တော်အဖြစ်တွေစတဲ့ခါမှာဟိုဦးရှိမန်းကတကယ်တော့အယက်သားသူကဖြစ်ရတော့မယ်။အဲ့ဒီအယက်သားဖြစ်ရတော့မယ့်အချိန်မှာသူသူ့အတွက်အကာအကွယ်ပေးဖို့လိုတာပေါ့နော်။အယက်သားဆိုရင်တစ်ဖက်ကလည်းအနေရပိုင်တဲ့အနေထားရှိတဲ့ခါကျတော့ချက်ချင်းပဲဒီလွတ်တော်ကော်မတီထဲမှာသူ့ကိုနေရာပေးတဲ့ဘက်တွေလောက်ရတယ်။အဲ့တော့ဒီဦးတယောက်ရှိမန်းနဲ့ပူးပေါင်းပြီးတော့လုပ်ကင်ဆောင်ရွက်နေတာနောက်ပြီးတော့မှတယောက်ရှိမန်းရဲ့ကော်မရှင်ထဲမှာပါတဲ့လူတွေကအခုလို့ဆိုရပါတီကနေထုတ်ပယ်လိုက်တယ်ဆိုတော့လူတွေအကုန်လုံးကကျွန်တော်တို့ကတောက်လျှောက်ဒီလွတ်တော်ကိုစောက်ကြည့်နေတဲ့ခါကျတော့ဒီဦးဝင်းသန်းတို့ပါတို့အကုန်လုံးက လွတ်တော်ထဲမှာဒါသူရောက်ရှင်မန်းအတွက်ကိုအကြီးကျယ်အလုပ်လုပ်ပေးခဲ့ပြီးတော့မှဒီဘက်ဦးဦးသိန်းစိန်ဒီအဦးစားအောက်စုနဲ့ဟိုတမတော်ဘက်ကိုဟိုဆန့်ကျင်ခဲ့တဲ့ဒါအောက်စုဒီထဲမှာပါဝင်တဲ့လူတွေကြီးပဲတွေ့ရလိမ့်မယ်အဲ့ဒီလူတွေအကုန်လုံးကသွားပြီးတော့စုမိတဲ့ခါကျတော့ဒီဂိုင်းကနာကြီးကိုဟိုကနာတော်ကသူတို့တော်တော်လေးကိုဟိုအမြင်မကြည်လင်ရှင်းလင်းကျင်တဲ့သဘောမျိုးတွေတွေ့နေရတာပ
ါနောက်ဆုံးဒီဦးသိန်းစိန်ဦးရွှေမန်းအာနာလွန်ဆွဲပွဲကဒီတော်ဆန်းစုကြီးအစိုးရအသက်ပေါ်မှာဘလောက်ထိအကျိုးသက်ရောက်တာနိုင်လဲဗျအ
ဲ့ဒီဥစ္စာကတော့တကယ်တော့ပြည်ခံပြိုးပါတီထဲမှာဖြစ်တဲ့ပြဿနာကတော့ဘလောက်ထိဟိုပြဿနာမကြည့်ဘူးဒါပေမဲ့ပြည်ခံပြိုးပါတီဆိုတာကျွန်တော်တို့ကတော့ဟိုကနားလည်ထားဖို့လိုတယ်အရင်စစ်အာဏာရှင်တွေကဒီပါတီကတမတော်ပိုင်ဆိုပြီးတော့မှသူတို့ကတူချာဖွဲ့စည်းသွားပြီးခဲ့တာဆိုတော့ဒီပြည်ခံပြိုးပါတီနဲ့အတွင်းမှာဖြစ်တဲ့ပြဿနာဆိုတာကလည်းတမတော်နဲ့ဖြစ်တဲ့ပြဿနာလို့နားလည်မယ်ဆိုရင်ဒီပြဿနာကိုအကြေကြေမလုပ်ဘဲနဲ့တမတော်နဲ့ပြည်ပြည်လေးလေးဖြစ်အောင်တော့လုပ်တင်တယ်။အဲဦးပြောက်ရှိမန်းတို့ဘက်ကပေါ့တကယ်လို့ဒါအဲ့လိုပဲအဲ့လိုမလုပ်ဘဲနဲ့အဲခုနကတော့လို့ပေါ့နော်ဒီဟိုဆက်ပြီးတော့အကြေချက်အောင်ဆိုရင်သူကဒီနေ့သတင်းစာရှင်းလင်းပွဲတွေလုပ်မယ်။အဲ့ဒီမှာအရေးအမြတ်တွေ့ရတာကလည်းရေကောက်ဘွဲကော်မရှင်ဥက္ကဋ္ဌဟိုရေကောက်ဘွဲကော်မရှင်ကိုတင်မယ်ဆိုတဲ့သဘောကြီးလူလူကိုတိုင်တယ်မယ်ဆိုတဲ့သဘောကြီးတွေ့တဲ့ခါကျတော့ဒါကတမရုံနဲ့ပြိပခါကိုပို့ပြီးတော့ကြီးမားစီမဲ့သဘောမျိုးတော့သွားတွေ့နေရတာပေါ့နော်အဲ့ဒါလို့တော့ကျွန်တော်မြင်ပါတယ်
အခုလိုဖြစ်ကြပြီးတော့ဆရာစီသူအောင်မြင့်ကိုကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါ